တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်နောက်ထပ်83ယောက်သေဆုံးခဲ့တဲ့အတွက်ဒီကနေ့ကြာသပတေးနေ့မှာသေဆုံးသူဟာ963ယောက်ရှိသွားပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါရယ်ပိုးကူးစက်နေသူတွေကလည်း2818ယောက်ရှိပြီလို့တရုတ်ကျန်းမာရေးကော်မရှင်ပြောခွင့်ရသူကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။အခုလိုမျိုးကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတားဆီးနိုင်အောင်လို့တရုတ်နိုင်ငံကဒေသတွေမှာခီးသွွာလာမှုတွေကိုပိတ်ပင်ထားတယ်လို့ကျောင်းတွေလုပ်ငန်းတွေကိုလည်းဆက်ပိတ်ထားပါတယ်။အမေရိကန်နဲ့မြန်မာအပါအဝင်နိုင်ငံတော်တော်များများကတရုတ်ကလာတဲ့ခီးသည်တွေကိုတားမြစ်ကန့်သတ်နေပါတယ်။ရောဂါပိုးစတင်ပြန့်နှံ့တဲ့ဝူဟန်မြို့ကနေအမေရိကန်350လောက်ဟာလေယာဉ်နှစ်ဆင်းနဲ့ပုတ်ထူးနေကပြန်လည်ထွက်ခွာလာခဲ့ကြပါတယ်။သူတို့ကိုကယ်လီဖိုးနီးယားပြည်နယ်ထဲမှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းတစ်ခုမှာတည်ကြားထားပြီးတော့စောင့်ကြည့်မှာဖြစ်ပါတယ်။ဒီကနေ့ကြာသပတေးနေ့မှာလည်းအမေရိကန်တွေပါလာတဲ့လေယာဉ်တွေတရုတ်ကနေဆက်ရောက်လာဖို့ရှိတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောကြားထားပါတယ်။အမေရိကန်လေကြောင်းလိုင်းတွေဖြစ်တဲ့ American Airlines နဲ့ United Airlines လေကြောင်းလိုင်းတွေကတော့ဟောင်ကောင်ကိုပြန်တန်းတဲ့ခီးစဉ်တွေကိုယာယီရပ်ထားတယ်လို့ဗုဒ္ဓဟူးနေ့ကကြေညာပါတယ်။ဂျပန်နိုင်ငံယိုကိုဟာမာစစ်ကမ်းမှာတည်ကြားခွဲထားပြီးစောင့်ကြည့်နေတဲ့အပျော်စီးဇိမ်ခံတင်းမောကြီးပေါ်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးသူနောက်ထပ်10ယောက်တွေ့ရှိတယ်လို့ဂျပန်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့်ခီးစဉ်နဲ့အမှုရန်စုစုပေါင်း3,900ပါလာတဲ့ Diamond Princess တင်မောကြီးပေါ်မှာပိုးကူးဆက်သူအယောက်20ရှိသွားပါပြီ။တစ်ချိန်တည်းမှာပဲထိုင်ဝမ်ကနိုင်ငံတကာဇိမ်ခံတင်မောအလုံးကိုထိုင်ဝမ်စစ်ကမ်းတွေမှာကန့်ကွက်ခွင့်မပြုဘူးလို့ဒီကနေ့ကြေညာခဲ့ပါတယ်။